အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်ရင်ဖမ်းဆီးခံခဲ့တဲ့ကျောင်းသားကောင်းဆောင်တစ်ဦးဖြစ်တဲ့ကိုအောင်မိုင်းဆန်းဟာအခုတာယာဝတီအချင်းတောင်မှာအစာငတ်ခံဆန္ဒပြနေတာ၃ရက်ကျော်သွားပြီဖြစ်ပါတယ်။အင်္ဂါနေ့မှာကျောင်းသားတွေကိုရုံးထုတ်မဲ့တရားရုံးခြင်းမတိုင်ခင်ကိုအောင်မိုင်းဆန်းနဲ့ကွာနိုင်ငံရေးအချင်းသားတွေလွတ်မြောက်ရေးအတွက်တာယာဝတီကိုအရောက်ပကိုးကနေတကိုယ်တော်လမ်းလျှောက်ချီတက်ဆန္ဒပြနေတဲ့ကိုနိုင်နိုင်အောင်ဟာလည်းတိုက်ကြီးမြို့အဝင်မှာတားဆီးဆက်ဆဲမှုတွေနဲ့ကြုံခဲ့ရပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မအေးအေးမာကပြောပြပေးမှာပါ
။နိုင်ငံရေးအချင်းသားတွေလွတ်မြောက်ရေးအတွက်ပဲခူးမြို့ကနေတာယာဝတီမြို့အထိခွထောင်းလန်ကိုကင်ဆောင်ပြီးတကိုယ်တော်ချီတက်နေတဲ့ကိုနိုင်နိုင်အောင်ကိုတိုက်ကြီးမြို့ဝန်ကန်ဒီမှာအနာပိုင်တွေကဆက်ဆဲမေးမြန်းမှုတွေလုပ်ခဲ့တယ်ဆိုပြီးကိုနိုင်နိုင်အောင်ကဆိုပါတယ်။
မော်ဘီနဲ့တိုက်ကြီးကိုလည်းစီးကြအဆက်မှာကျွန်တော်ကစကားမှုတစ်ယောက်နဲ့ဒီမှာစကားမှုတစ်ယောက်စကားမှုနှစ်ယောက်ပဲပေါ့နော်အရင်ပုံစံတိုင်းမှာပဲကျွန်တော်ဆွတ်မေးပါတယ်အဲဒါကျွန်တော်ကနိုင်ငံတော်ရဲ့အချုပ်အခြာအာဏာဘယ်ကလာလဲဆိုတော့အဲ့ဒါကိုကျွန်တော်တို့မေးတာမဟုတ်ပါဘူးဆိုပြီးတော့အရင်ပုံစံတိုင်းမှာပြောပါတယ်ဂျင်းအားပါဆိုသူအယောက်20လောက်တော့ရှိပါတယ်ခင်ဗျာနောက်15မိနစ်နိုင်ခေါက်လောက်ကြာရင်တိုက်ကြီးမျိုးဝင်မှာမျိုးနဲ့မူပါဝင်လူတော်များများရောက်နေတယ်လို့ကြားပါတယ်ကျွန်တော်ထပ်ဖြေရှင်းအောင်ပါပါခုထပ်ပြီးတော့စောင့်နေတာကဒီရက်ပိုများတယ်လို့ကြားတယ
်စစ်စင်းမင်းမြတ်မှုတွေရှိခဲ့ပြီမဲ့မူလရည်မှန်းချက်အတိုင်းမနက်ဖြန်မှာတော့တရားဝီ30မြို့ကိုရောက်ဖို့အတွက်ခြိတက်လမ်းလျှောက်သွားမှာဖြစ်တယ်လို့အခုလက်ရှိမှာတော့တက်ကြီးမြို့ကိုရောက်ရှိနေပြီလို့ဆိုပါတယ်။တရားဝီအချင်းထောင်မှာတော့ထိမ့်သိမ့်ခံထားရတဲ့ဘာကတများအဖွဲ့ချုပ်ခေါင်းဆောင်တူဦးဖြစ်တဲ့ကိုအောင်ဖိုင်းဆန်းဟာလည်းနိုင်ငံရေးအချင်းသားတွေလွတ်မြောက်ရေးအတွက်အမြင့်ဆုံးဆန္ဒပြတဲ့အနေနဲ့စာငတ်ခံဆန္ဒပြမှုကိုလုပ်နေရမှာသူ့ကိုအာဏာပိုင်တွေကတိုက်ဖိတ်ထားကြောင်းအချင်းထောင်နဲ့နှိစက်သူတွေကဆိုပါတယ်။သူ့ရဲ့ကျမ်းမာရေးကိုတော့စိုးရိမ်မိကြောင်းကိုအောင်ဖိုင်းဆန်းရဲ့အစာငတ်ခံနေတဲ့အချင်းထောင်တွင်းကအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့ဘာကတများအဖွဲ့ချုပ်ခေါင်းဆောင်ကိုရှင်းရစာထွန်းကဆိုပါတယ်
။ကျမ်းမာရေးကတော့အရင်ကနေကတည်းကရှိသေးတယ်။ဒါနဲ့ဒီအစံပါပုံနဲ့ရှိပါပြီ။အာဏာပိုင်တွေကတော့သူ့ကိုရှင်းထားပြီးတယ်။အဲဒါခွဲလာတယ်။အားကောက်နေတဲ့ပုံမှန်ပို့ပေးတယ်။အားမထားဘူး။ကိုအောင်ဖိုင်းဆန်းဆောင်ပြတ်ဆက်တော့နော်။အလိုရောရှားပါတယ်။ကိုလေးတိုင်းတော့နည်းနည်းရော့သွားတာလည်းရှိတာပေါ့ခင်ဗျ။အခုကတော့ကျွန်တော်တို့ကထောင်ထဲမှာဆိုတော့ရပီးဦးတိုင်းရဲ့ပြီးတော့ပြောရတဲ့တင်ကိုခန္ဓာကြီးအားနဲ့ပြောတာရတော့တောင်းနေနေတာဆိုရင်ဒီကမိလေ။ဒီကောင်ကတိုင်ပေါ်ကနေပြတတ်တဲ့စမ်းလိုက်ချင်တာပေါ့ဒီချင်းလေးချင်းတော့ဟာနိုင်ပိုင်းချင်းမှလည်းဖြစ်ပေါ်နိုင်ရဲ့ဆိုတော့တောင်းနေနေတော့ဆိုရင်မျိုးရှိပါမယ်
။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ AAPP ကတော့အခုလိုမျိုးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအတွက်အမြင့်ဆုံးအဆင့်အနေနဲ့အစာငတ်ခံဆန္ဒပြတဲ့အသည့်ပြန်လည်လှုပ်ရှားလာရတာဟာမကြာခင်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးအချင်းသားတွေပြန်လှုပ်ပေးမယ်လို့ယူဆခဲ့ရကနေထူးခြားမှုမရှိလာခဲ့တာကြောင့်ဖြစ်လာခဲ့ရတာလို့ဆိုပါရယ်မြန်မာနိုင်ငံမှာ AAPP ရဲ့လက်ရှိစီရင်စရာအရနိုင်ငံရေးအချင်းသား109ဦးရှိပြီးလူ့အခွင့်အရေးနိုင်ငံရေးအရတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း460ကျော်ရှိနေတာပါမြန်မာအစိုးရဟာမကြာခဏဆိုသလိုတောင်းတဲ့ချီရှိတဲ့အကျဉ်းသားတွေကိုလွှတ်ပြီးလူငိမ့်ချမ်းသာခွင့်နဲ့လူငိမ့်သက်သာခွင့်တွေပေးခဲ့ပေမဲ့ရာဇဝတ်မှုတွေသာများပြီးနိုင်ငံရေးအကျဉ်းသားအရေးအတွက်ကတော့မပါတလောက်နေပါခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာနိုင်ငံရေးအရအကျဉ်းကြတာမရှိဘဲရာဇဝတ်မှုနဲ့သာအကျဉ်းကြတာသာရှိတယ်ဆိုပြီးမကြာခဏပြောဆိုလေးရှိပါတယ်ရှင်။